1979ဒီမိုကရေစီအုံကြွတောင်းဆိုခဲ့တဲ့ကာလမှာမန္တလေးလေးပြည်လေးရတန်ခါသမဂ္ဂီဖွဲ့ကိုထူထောင်ပြီးဦးဆောင်ခဲ့တဲ့ဆရာတော်ဦးရေဝရဟာ1990ခုနှစ်မှာလဲနဝရစစ်ကောင်းဆောင်တွေကိုပထမဆုံးအချိန်ပထမနေကိုစနကန်ဆောင်သပိတ်မှတ်မှုကိုစတင်နိုင်ဖို့တန်ခါတော်တွေအပေါ်ဦးဆောင်မှုပေးခဲ့ပါတယ်။ဒီအတွက်ကြောင့်လဲ1990ဩဂုတ်လမှာအာဏာပိုင်တွေကနေဆရာတော်ဦးရေဝရကို9နှစ်ကျော်ဖမ်းဆီးချုပ်နှောင်ခဲ့ပြီးထောင်ကလွတ်လွတ်6လကျော်မှာပဲယောဂဝိညာဉ်မျိုးစုံနဲ့ဆရာတော်ဟာပြန်လည်တော်မူခဲ့ပါတယ်။အခုဆိုရင်ဆရာတော်ပြန်လည်တော်မူခဲ့တာ9နှစ်ပြည့်ခဲ့ပြီမို့နယူးဒလီမြို့မှာရှိတဲ့ရှီလီလုံးကျောင်းတိုင်းမှာမြန်မာနိုင်ငံလုံးဆိုင်ရာရဟန်းပြုများသမဂ္ဂအိန္ဒိယအဖွဲ့ကနေအမတ်တရအခမ်းအနားတစ်ခုကိုကျင်းပခဲ့ပါတယ
်။ဘုရားရှင်ဒီဇာဝကဓဝဖြစ်တော်ဆရာတော်ဦးရေဝရကြီးဘုရားရှင်အဆုံးမနဲ့ယူပြောနေစွာမေတ္တာကိုချေကမ်းရင်လောကဘာလတရားများထောင်းသားပြီးတိုင်းပြည်ငြိမ်းချမ်းသာရာ၏အတွက်ဦးလေမတုံဆောင်ရွက်ခဲ့ပေသည်။ငြိမ်းချမ်းရေးနှင့်သစ္စာတရားကိုလက်ခံထားသူတို့သည်ဒေသော်လည်းနာမည်မသိသောပုဂ္ဂိုလ်ဖြစ်ပြီးလို့
ဆရာတော်ဦးရေဝရရဲ့နှစ်ပတ်တဲ့ခန္ဓာမှာဆရာတော်ကိုရည်စူးပြီးမေတ္တာပို့အမျှဝေကြသလိုရှင်လီလုံးကျောင်းတိုင်းမှာတရင်သုံးနေတဲ့တန်ဃာတော်တွေကလည်းဆရာတော်ဦးရေဝရရဲ့ဂုံပုတ်တွေကိုချီးမွမ်းမကြွားသွားခဲ့တဲ့အဆန်တွေကြားရတာဖြစ်ပါတယ်။အခုလိုဂုံပြုရတဲ့အကြောင်းရင်းကိုလည်းရှင်လီလုံးကျောင်းတိုင်းဆရာတော်ဦးပညာဝရကအခုလိုမိန့်ကြားသွားပါတယ
်။ဆရာတော်ဦးရေဝရဂုံပြုတာကသူကဖျားတရားနဲ့အညီပေါ်တယ်လောကစတိယအဲ့ဒါလောကကြီးရဲ့ကောင်းကျိုးညာတထသတိရကိုအမျိုးဘာသာရဲ့ကောင်းကျိုးအတွက်ကိုသူလှုပ်ဆောင်သွားတယ်။နောက်မေတ္တရာတရားကိုအခြေခံပြီးတော့တိုင်းပြည်ကောင်းစားရေးဟောလဲတိုင်းပြည်ငြိမ်းချမ်းရေးအတွက်ကိုဆန်းဆန်းတမန်သူလှုပ်ဆောင်သွားတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်မလို့ဦးစင်းတော်ကဒီလိုပုဂ္ဂိုလ်မျိုးကိုအဲ့ဒါလေးစားဂုဏ်ပြုရမယ်။နောင်လာနောက်သားတွေလည်းဆရာတော်ဦးရေဝတ္ထတို့လိုမျိုးချစ်စိတ်ဓာတ်တွေအရှိပါစေဆိုတဲ့ရည်ရွယ်ချက်နဲ့ဒီနေ့အခမ်းအနားကိုတပြုလုပ်ပေးတာဖြစ်တယ
်။ကွင်းလုံးကြီးမှာဆရာတော်ဦးရေဝတ္ထဟာတက်တော်93နှစ်ပဲရှိပါသေးတယ်။1978ခုရှစ်လီလုံးဒီမိုကရေစီတောင်းဆိုမှုကာလကမန္တလေးမြို့အိန္ဒိယတန်ခါစစ်ကြောင်းကိုဦးဆောင်ခဲ့ပြီးမန္တလေးလေးပြည်လေးရတန်ခါသမဂ္ဂီအဖွဲ့ကြီးကိုလည်းစူးစီးဦးဆောင်ခဲ့ပါတယ်။ဆရာနာချင်းစန့်ကျင်ကဗျာဆောင်းမတွေနဲ့ဥတ္တမဂျာနယ်ကိုလည်းဓာစဉ်ထုတ်ဝေခဲ့ပါတယ်။အဲဒီတုန်းကနဝဒစစ်ဆိုရဟာမန္တလေးမှာဩဇာကြီးခဲ့တဲ့အမျိုးသားနိုင်ငံရေးတပ်ပေါင်းစုပြည်သူ့တိုးတက်ရေးပါတီနဲ့အမျိုးသားလူငယ်ပါတီတွေကိုပါတီစုံအထွေထွေရွေးကောက်ပွဲမတိုင်မီဖျက်သိမ်းလိုက်ပြီးတဲ့နောက်ပြိုကွဲသွားတဲ့နိုင်ငံရေးအင်အားစုတွေနဲ့အတူဆရာတော်ဦးရေဝရဟာအမျိုးသားအကျိုးစီးပွားကာကွယ်ဆောင်ရှောက်ရေးကော်မတီဆိုပြီးနိုင်ငံရေးလှုပ်ရှားမှုတွေကိုကြံဆောင်လှုပ်ရှားခဲ့ပါတယ်။ဆရာတော်ဟာအဲ့ဒီကော်မတီရဲ့အဓိကပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်ပါတယ်။အဲ့ဒီတုန်းကလည်းအလင်းရောင်ဂျာနယ်ကိုထုတ်ဝေပြီးနဝတရရဲ့လှုပ်ဆောင်ချက်တွေဟာကုလသမဂ္ဂလူ့ခွင့်ရေးကြီးညာစာရမ်းနဲ့စန့်ကျင်ဘက်တွေဖြစ်နေတဲ့အကြောင်းနှိုင်းယှဉ်ထောက်ပြခဲ့မှုပါတယ်။ဆေဆူရကကဘာကြီးကုန်းမြေမှာမြန်မာတပီလုံးတန်ခါအစည်းအဝေးကျင်းပဖို့ကိုယ်စားလှယ်တွေတည်တံ့ရွေးချယ်တဲ့အခါမှာလည်းတန်ခါရူရဲ့ကိုစားပြုမှုမရှိဘဲရွေးချယ်ခဲ့တယ်လို့တိုင်းတန်ခါနိုင်ကအဖွဲ့နဲ့ဗဟိုတန်ခါဝန်ဆောင်အဖွဲ့အပြင်တမနာကြီးဦးစီးဌာနကိုလည်းဆရာတော်ဟာကန့်ကွက်ခဲ့မှုပါတယ်။1990ပတ္တနေကိုစနကံဆောင်တပိတ်ကိုစေဆူရကအာဓမဖြူဖြက်ပြီးအဲ့နှစ်ဩဂုတ်လမှာပဲဆရာတော်ကိုမန္တလေးထောင်မှာချုပ်နှောင်ခဲ့ပါတယ်။၃နှစ်ကြာမှတော့မရိယာမြို့နယ်ဥပုထောင်အသိမှာရွှေပြောင်းချုပ်နှောင်ခဲ့ပါတယ်။ဥပုထောင်မှာချုပ်နှောင်ခံရစီမှာတော့ဆရာတော်ရဲ့ကျမကြီးဟာအတော်လေးယိုရင်းခဲ့တယ်လို့ဆရာတော်ရဲ့အမတ်တရခန္ဓာမှာဦးစင်ဦးရကကအခုလိုတင်ပြသွားပါတယ်။
အသက်ဆောင်လို့ပြေးစမန်းလေးထောင်ပြီးရင်ဒီကောင်တွင်တည်ရှိခြင်းအင်္ဂလိပ်ကျမ်းခင်များဆွဆွနေခြင်းတို့ကြောင့်ဆရာတော်ဤကျမ်းမာရေးမှာတနေ့တစ်ချက်တနေ့ဆိုးဝါးလာခဲ့တယ်ထို့သောအချိန်များတွင်သင်လျော်သောစေဝါကုသမှုမပေးခြင်းအချိန်လွန်မှဆုံးဖုံးပေးရခြင်းတို့ကြောင့်ဆရာတော်သည်စိတ်ပန်းယုတ်ပန်းဆန်ရထိခိုက်လာခဲ့တယ်1998ခုနှစ်ဇွန်လ22ရက်နေ့တွင်မန်းလေးထောင်မှလွတ်မြောက်လာခဲ့တယ်အကျဉ်းတော်မှရရှိခဲ့သည့်ယောဂများကိုအစွမ်းကုန်ကုသလာခဲ့တော်လဲ1999ခုနှစ်ဇန်နဝါရီလ29ရက်နေ့တွင်ဆရာတော်သည်ပြန်လည်တော်မူခဲ့တယ
်ဆရာတော်ဦးရေဝရပြန်လည်တော်မူခဲ့တဲ့နှစ်ပတ်လည်ခန္ဓာကိုလွန်ခဲ့တဲ့တက္ကသိုလ်2000လောက်ကစပြီးအလင်းတင့်တယ်လို့ပဲနယူးဒေလီမှာကျင်းပလေရှိပါတယ်အဲ့ဒီခန္ဓာတွေကလည်းဆရာတော်ဦးရေဝရအမတ်တရငြိမ်းချမ်းရေးစုဆိုပြီးမြမပြည်ရင်းကနေအာနာချင်းစနစ်အောက်ကလွတ်မြောက်ရင်းနဲ့ငြိမ်းချမ်းရေးအတွက်အားထုတ်နေတဲ့ယဟန်ပုဂ္ဂိုလ်လူပုဂ္ဂိုလ်တွေကိုအလင်းတင့်တယ်လို့ဂုဏ်ပြုလေရှိပါတယ်အစိုးရကာလတွေကဆူရှိမြင့်ခဲ့တဲ့ယဟန်ပုဂ္ဂိုလ်တွေကတော့လက်ရှိအချင်းထောင်ထဲရောက်နေတဲ့ဆရာတော်ဦးဆန္ဒပိရိမေရီနီဆရာတော်ဦးညနေဝန်သားနဲ့တကူတော်ဆန္ဒပြမှာဦးဝန်တန်းလို့ဖြစ်ပါတယ်။အခုနှစ်မှာတော့စက်တင်ဘာတန်ခါလို့ရှားမှုကိုဦးဆောင်ပေးခဲ့တဲ့ဆရာတော်ဦးကံမီယာကိုဂုံပြုဆုရှိမြင့်ခဲ့ပါတယ်။စုရင်းငွေကအမေရိကန်ဒေါ်လာ900နဲ့ညီများတဲ့မြန်မာကျပ်ငွေ9သိန်းကျော်ပဲဖြစ်ပါတယ်။ဘာကြောင့်ဆရာတော်ဦးကံမီယာကိုဆုရှိမြင့်ရလဲဆိုတာကိုလည်းဆရာတော်ဦးပညာဝရကအခုလိုမိန့်ကြားပါတယ်။
ဆရာတော်ဥက္ကမေရာလည်းတိုင်းပြည်မှာဖြစ်ပျက်နေတဲ့အခြေအနေတွေသိတယ်။ဒီနေ့မိမိတို့ပခုံးပေါ်မှာကြားရောက်လာတဲ့တာဝန်တွေကိုတို့လုံးမဖြစ်မယ်ဆိုတဲ့ယူရခြင်းနဲ့ဟုတ်လားဆရာတော်ဥက္ကမေရာကတက်တက်ကြွကြွသူလှုပ်ဆောင်ခဲ့တယ်။သူလှုပ်ဆောင်တာကလည်းသူ့အတွက်မဟုတ်ဘူးတိုင်းပြည်ငြိမ်းချမ်းရေးအတွက် ဒီစက်တင်ဘာရေခဲမှာဆရာတော်ဥက္ကဉ်ပြီးသားကဟောလာတန်ဃာတွေကိုစူးစီးညင်ညွတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်အောင်စောင့်ဆောင်နိုင်ခဲ့တယ်။နောက်ပြီးတော့တန်ဃာအကျိုးရောအတိုင်းပြည်အကျိုးရောသူလှုပ်ဆောင်ခဲ့တဲ့ပုဂ္ဂိုလ်တစ်ပါးဖြစ်တယ်ပေါ့။ဒါကြောင့်မလို့သူ့ကိုလေးစားဂုဏ်ပြုတာပါ
။ဆရာတော်ဥပညာဝရဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာရှင်ရှိနေတဲ့အဲ့စနစ်ကိုဖယ်ရှားဖို့နဲ့ငြိမ်းချမ်းရေးဒီမိုကရေစီရေးတဲ့အားထုတ်သွားမဲ့တန်ဃာတော်တွေရဲ့ဥဆောင်လှုပ်ရှားမှုတွေဟာလည်းဆက်ကပေါ်ပေါက်နေဦးမှာပဲလို့လည်းဆရာတော်ဥပညာဝရကအခုလိုပဲမှတ်ချက်ချမိန့်ကြားသွားခဲ့ပါတယ်ခင်ဗျာ
။ခေတ်ဆက်ဆက်မှာပေါ့ဒီလိုဟာတွေကဆက်လက်ဖြစ်ပေါ်နေမှာပဲ။စတဲ့မှာရင်းဝေးခင်းပါဆိုလို့ရှိရင်ရန်တန်ဃာတွေရဲဆိုညီတော်နောင်တော်တွေပေါ့လေအများကြီးပဲထွက်လာတယ်နောင်လည်းထွက်နေဦးမှာပဲဒါတွေကအမှန်တရားမြင်လို့တဲ့ပုဂ္ဂိုလ်ကဘာဖိနှိပ်မှုမှမကြောက်ဘူးသူကသူထောက်မလောက်ကြည့်ချာချာသူတို့ရဲ့ယုံကြည်ချက်ကိုဘယ်တော့မှသူတို့ဆွန့်လွတ်မဲ့ပုဂ္ဂိုလ်တွေမဟုတ်ဘူး